မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရေးအခိုင်အမာအားပေးတိုက်တွန်းဖို့အတွက်လူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအတိုင်းအဝန်းကိုဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်နိုင်ငံတကာဖိအားတွေပိုရင်ဆိုင်ရလာဖွယ်ရှိတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောနေတာပါ45 right လူ့အခွင့်အရေးစောင့်ကြည့်အဖွဲ့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့် AI အပါအဝင်နိုင်ငံတကာအဖွဲ့အစည်းပေါင်း23ဘွဲ့ကအိတ်ဖွင့်ပေးစာနဲ့တောင်းဆိုလိုက်တာဖြစ်ပါတယ်အကြောင်းဆုံးကတော့ကိုရန်နိုင်ကတင်ပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမကြခင်ကချမှတ်ထားတဲ့အချက်အလက်လေးလာရှာဖွေရေးအဖွဲ့စစ်လူရေးဆိုင်ရာဆုံးဖြတ်ချက်အပေါ်မှာမြန်မာအစိုးရဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်လာအောင်အခိုင်အမာအားပေးတိုက်တွန်းဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုလိုက်တာဖြစ်ပါတယ်အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI လူ့အခွင့်အရေးလေးလာဆောင်ကြည့်အဖွဲ့ HRW 45 Rights Burma Campaign UK စတဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့23ဘွဲ့ပူးပေါင်းပြီးတော့ဒီကနေ့နေဆွဲနဲ့အိတ်ဖွင့်ပေးစာပေးပို့ပြီးတောင်းဆိုခဲ့တာဖြစ်တယ်လို့45 Rights လူ့အခွင့်အရေးအဖွဲ့ကအမှုဆောင်အရာရှိချုပ်Matthew Smith ကဗီဒီယိုကိုပြောပါတယ
် This is an open letter that was sent by 23 organizations international organizations including Fortify Rights encouraging
45 Rights အဖွဲ့အပါဝင်နိုင်ငံတကာအဖွဲ့အစည်း23ဘွဲ့ကပေးပို့တဲ့အိတ်ဖွင့်ပေးစာရဲ့မှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုအပြည့်အဝပူးပေါင်းဆောင်ရွက်လာအောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လှုံ့ဆော်ကြဖို့တိုက်တွန်းထားပါတယ်ဒီအချက်အလက်ရှာဖွေရေးအဖွဲ့ဆီလွတ်ဖို့ကိစ္စဟာမြန်မာအာဏာပိုင်တွေအတွက်သာမကဘဲမြန်မာတနိုင်ငံလုံးရဲ့အကျိုးစီးပွားအနေနဲ့သက်ဆိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့ဒါကစိုးရိမ်စရာကောင်းတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုအနီးကပ်ဆောင်တည်သွားမှာကြောင့်ဖြစ်ပါတယ်ဒါကစိုးရအတွက်လည်းတရားဥပဒေစိုးမိုးရေးရရှိအောင်လှုံ့ဆော်နေတယ်ဆိုတာနဲ့တိုင်းရင်းသားဒေသတွေမှာရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်တားဆီးပေးနေတယ်ဆိုတာကိုပြသဖို့အတွက်အခွင့်အရေးဖြစ်ပါတယ
်အမေရိကန်ပြည်ထောင်စု UK ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC စသနိုင်ငံတွေနဲ့အဖွဲ့အစည်းတွေကိုလိမ့်မှုပြီးတော့ဒီစာကိုပေးပို့ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လတုန်းကတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့34ကြိမ်မြောက်အစည်းအဝေးအတွက်မှာမြန်မာနိုင်ငံကလူ့ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့အချက်အလက်ဆုံးလေ့လာစုံစမ်းစစ်ဆေးအဖွဲ့တစ်ဖွဲ့ဆေးလွတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ဒီလိုကုလသမဂ္ဂအချက်အလက်လေ့လာရှာဖွေအဖွဲ့လွတ်မယ်ဆိုတဲ့ဆုံးဖြတ်ချက်အပေါ်မှာသဘောမတူဘူးလို့ပြောခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေအဖွဲ့ကိုပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့နိုင်ငံတကာရဲ့ PR တွေတိုးလာပြီးတော့အခြေအနေတွေပိုရှုပ်ထွေးလာနိုင်တယ်လို့Matthew Smith ကပြောပါတယ
် I think that it would be unwise for the authorities not to cooperate with this fact finding mission if they fail to cooperate it's going to
ဒီမှာဆိုရနေတယ်လေကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်ဘူးဆိုရင်အမျှော်မြင်မရှိရကြတာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်သူတို့ဘက်ကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်ရခိုင်မှာဖြစ်နေတာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာပို့ပြီးတော့တတိထားစောင့်ကြည့်တာတွေပိုဆိုးလာနိုင်ပါတယ်အာဏာပိုင်တွေဘက်ကတက်တက်ကြွကြွအတာဝန်ခံမှုရှိရှိနဲ့လှုပ်ဆောင်နေတယ်ဆိုတာအစားလက်တွေ့ဖြစ်တာတွေကိုဖုံးကွယ်ဖို့စူးစမ်းနေတယ်ဆိုပြီးမြင်လာကြပါပါတကယ်လို့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုရင်တော့ဖိအားတွေတိုးလာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်အဲ့လိုဆိုရင်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးသွားမှာဖြစ်ပါတယ်ဒီအခြေအနေမှာအာဏာပိုင်တွေအတွက်ကောင်းတာကတော့အပြည့်အဝပူးပေါင်းဆောင်ရွက်တာပဲဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
ဒါပြင်ရခိုင်ပြည်နယ်နဲ့တခြားနေရာတွေကဗေးဒဏ်သင့်လူလူတပ်ပါထိန်းချုပ်မှုမပါရေရှည်ခိုင်မာတဲ့လူသားချင်းစာနာမှုအကူအညီပေးနိုင်ရေးခွင့်ပြုခြင်းအပြင်အပြည့်သဘောဆောင်တဲ့တရင်စကားပွားနိုင်မှာဖြစ်သလိုစုံစမ်းစစ်ဆေးနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့တက်ရောက်မှုတွေရောပါတက်တာစီမှာဖြစ်တာကြောင့်ဒီကိစ္စကိုမြန်မာအစိုးရကခွင့်ပြုဖို့နဲ့နိုင်ငံတကာအတိုင်းအဝန်းကဆက်ပြီးတိုက်တွန်းသွားဖို့ကိုလည်းလူ့အခွင့်အရေးအဖွဲ့တွေကတွန်းအားပေးပြောဆိုထားပါတယ်ခင်ဗျာ